16ဒီမြောက်ကရင်ညူကရင်မြို့သားစီယုံကွန်ကရစ်ရဲ့ရွေးကောက်ပွဲတတိယနေ့မှာတော့ထိပ်ပိုင်းကောင်ဆောင်၅ကိုရွေးချယ်ခဲ့ရမှာပြီးခဲ့တဲ့တတန်းတွင်ရွေးချယ်ခံခဲ့ရတဲ့ဥက္ကဋ္ဌဟောင်းဗိုလ်ချုပ်ကြီးမူတူစီဖိုးကိုပြန်လည်ရွေးချယ်ခဲ့ပါတယ်အလုံးမှုဆောင်ကိုတော့ထိပ်ပိုင်းကောင်ဆောင်၅ကပဲဆက်လက်ရွေးချယ်ခဲ့ပါတယ်အပြည့်စုံကိုထိုင်းချေဆိုင် VOA မြန်မာပိုင်းသတင်းတောက်မဲအီမာကသတင်းပေးပို့ထားပါတယ
်ကရင်မြို့သားစီယုံရဲ့ကွန်ကရစ်ကနေရွေးချယ်ခံကိုယ်စားလှယ်218ဦးတည်းကဧပြီလ6ရက်နေ့မှာတော့ကိုယ်စားလှယ်60ကိုရွေးချယ်ခဲ့ပြီးတဲ့နောက်ရွေးကောက်ပွဲဒုတိယနေ့မှာတော့ကိုယ်စားလှယ်42ဦးကိုထပ်မံရွေးချယ်ခဲ့တာပါဒီကိုယ်စားလှယ်တွေကမှစနေနေ့မှာတော့အရင် KNU ဥက္ကဋ္ဌဟောင်းဗိုလ်ချုပ်ကြီးစောမူတူစေဖိုးနဲ့အထွေထွေတွင်းရင်မူပရိုကွယ်ထူးဝင်းတို့အပါအဝင်ထိပ်ပိုင်းကောင်းဆောင်5ဦးကိုရွေးချယ်ခဲ့ကြောင်းတွဲဖက်အထွေထွေတွင်းရင်မူနှစ်အဖြစ်ရွေးချယ်ခံခဲ့ရတဲ့ပရိုစောလာထွန်းကအခုလိုပြောပါတယ်
ကျင်းရက်ကကနဒီအင်္ဂလိပ်ကိုရေကော့တင်လာတော့ကျွန်တော်ဒီအင်္ဂလိပ်မှာဒုက္ခတာဟောတာပေါ့ရှိဥဒ္ဒဟောဒုက္ခကြီးဆုံးမရှိဖို့ပေါ့ဒုက္ခတာတော့ခုအရင်ကသူကျွန်းမှုဖြစ်တဲ့ဒုက္ခထူးဝင်ပေါ့သူကျွန်းမှုနေရာမှာတော့ခုနကျွန်တော်အရင်ကဘောလုံးကကုန်တီဝင်ဖြစ်တဲ့ဒုစောတတ်မှုပေါ့ဆက်ဆက်သူကျွန်းမှုဖြစ်ကြတော့ဒုစောဆက်ပွဲပေါ့ဟုတ်ကဲ့ဒါသူကျင်းနေကြတော့ခုနကကျွန်တော်ကိုငါယူကောက်တင်ရတာပေါ့အဲ့ဒါကျွန်တော်ရှင်းလိုက်ပြီပေါ့နော
် KNU ဟာ1948ခုနှစ်ကစတင်ဖွဲ့စည်းခဲ့ပြီးဖက်ဒရယ်ပြည်ထောင်စုတည်ဆောက်နိုင်ဖို့အတွက်1949ခုနှစ်ကနေစတင်ပြီးလက်နက်ကင်တိုက်ပွဲဝင်ခဲ့တာလို့ဆိုပါတယ်သူတို့ရဲ့လက်ရှိရည်မှန်းချက်ကလည်းဖက်ဒရယ်ပြည်ထောင်စုတည်ဆောက်နိုင်ဖို့ဖြစ်တယ်ဆိုပြီးပြောဆိုသွားပါတယ
်အဲ့တော့ကျွန်တော်ရှင်းပြလို့ပြောမှာကျွန်တော်ပြောချင်တာအဓိကတော့နောက်ပြန်ကိုမလာစီကတော့ကောင်းလို့လေးတဲ့ဘဝနဲ့စပ်ခွာရတာပေါ့နော်အကော49ကနေခုနကကျွန်တော်မနက်ကတော့နေနဲ့နောက်ပြန်မလာလို့ဆင်းနေတယ်မြို့တိုင်းဆန်တာနဲ့နေဆန်တာဒီပေါ်ပေါ်ပို့တော့မနက်ကတည်းကပြောနေကျွန်တော်ဟိုဆင်းနေတရတာပေါ့ဒီကျွန်တော်ခင်ကိုမလာစီနေနဲ့ကျွန်တော်ဝန်နေတဲ့ဒီဆောင်နေတဲ့ခုနကကျွန်တော်တပ်ပေါ်မြို့လမ်းကြောင်းကတော့နောက်ဒီဆောက်နေတဲ့အတူတူဆောက်နေတိုင်းဆက်ပြီးပြန်တော့ဆိုတဲ့ခုနကဒီဆောင်မှုကြီးကိုနောက်ဒီဆောက်အောင်မှာဖြစ်တာပေါ့နော်
မကြခင်ရပိုင်းမှာတော့ KNU ရဲ့ညီလာခံကျင်းပမှုတွေပြီးဆုံးတော့မှာဖြစ်ပါတယ်ဒီရပိုင်းအတွင်းမှာတော့ကွန်ကရစ်အတွင်းမှာချမှတ်ထားတဲ့အဆိုပြုလာတွေကိုဆက်ပြီးတော့ဆွေးနွေးသွားမှာဖြစ်တယ်လို့လည်းပြောဆိုခဲ့ပါတယ
်ကွန်ကရစ်မှာခုနကကျွန်တော်ကွန်ကရစ်ကဒီအဆိုတင်လာမဲ့ဆိုပြုလာတွေခုနကကျွန်တော်ဆက်လက်ဆွေးနွေးလို့ရှိတယ်နောက်ပြီးကျွန်တော်ထူးထူးခံတာမှာကျွန်တော်ဆက်ရှိနေတာပေါ့ထူးထူးခံတာမှာလည်းကွန်ကရစ်ကလာတို့ကကျွန်တော်ဆွေးနွေးထားတဲ့ရှိစေဒီမှာဒီမှာပါဝင်မဲ့ဒီမှာဒီထိုးလည်းဒီမှာစီမံကိုဆက်လက်ရှိနေလို့ရှိတယ်။ဒီမှာလည်းနေရာချင်းရပါကြည့်ရဆောင်ရမယ့်ကိစ္စတွေကိုလည်းခုနအရင်မှာရှင်းနေသွားမှာပေါ့နော်
။ KNU ဟာတနင်္ဂနွေလောက်ပြစ်ခတ်တိုက်ခိုက်မှုရစေးသဘောတူစာချုပ် NCA ကိုတခြားလက်နက်ကိုင်အဖွဲ့9ဖွဲ့နဲ့အတူ2015ခုနှစ်အောက်တိုဘာလ15ရက်နေ့ကလက်မှတ်ရေးထိုးထားခဲ့ပါတယ်။ KNU ကရင်အမျိုးသားအစည်းအရုံးကို1948ခုနှစ်မှာစတင်ဖွဲ့စည်းခဲ့ပြီးအမျိုးသားတန်းတူရေးနဲ့ကိုပိုင်ပြတ်ထန်းခွင့်ရရှိရေးအတွက်နှိရှေကြစွာလက်နက်ကင်တိုက်ခဲ့ပြီးတပ်ပေါင်းစုတွေကိုဥဆောင်ခဲ့တဲ့အင်အားကြီးတဲ့ကရင်လက်နက်ကင်ကရင်တိုင်းရင်းသားလက်နက်ကင်အဖွဲ့ဖြစ်ပါတယ်။နှစ်ပေါင်း60ကျော်အကြာမှာတော့မြန်မာအစိုးရနဲ့အပြစ်ခတ်ရစေးရေးလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်ရှင်။